မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်စုဖုမှုတွေကနေထွက်ပြေးတင်းချောင်းနေကြတဲ့လက်ကျန်ဒုက္ခသည်6,900အထက်ကုလသမဂ္ဂအရေးပေါ်ကယ်ဆယ်ရေးရန်ပုံငွေဌာန CERF ကအမေရိကန်ဒေါ်လာ5,000ထပ်မံလူတန်းလိုက်ပါတယ်။ဒါဟာအရေးပေါ်ကယ်ဆယ်ရေးဌာနပူးပေါင်းဆောင်ရွက်ရေးမှူး Valerie Amos အနေနဲ့မနစ်ကလူမျိုးရေးဆန်တဲ့အကြမ်းဖက်မှုတွေကနေထွက်ပြေးတင်းချောင်းနေကြတဲ့ရခိုင်ပြည်နယ်အတွင်းကဒုက္ခသည်တွေအတွက်တတိယအခြေမြောက်အကူအညီပေးတာလည်းဖြစ်ပါတယ်။အဲ့ဒီအကြမ်းဖက်မှုတွေကြောင့်ထွက်ပြေးတင်းချောင်းနေရတဲ့ဒုက္ခသည်13,000လောက်ရှိခဲ့တယ်လို့ကုလသမဂ္ဂကခန့်မှန်းထားတာလည်းဖြစ်ပါတယ်။2012ခုနှစ်အတွင်းကြက်ဖက်မှုတွေဖြစ်ပွားပြီးနောက်ပိုင်း CRDF အနေနဲ့အခုချိန်ထိအမေရိကန်ဒေါ်လာ15,000ကူညီပံ့ပိုးပေးပြီးလည်းဖြစ်ပါတယ်။အခုနောက်ဆုံးပေးတဲ့ဒေါ်လာ5,000နဲ့ကတချို့ကတော့ရခိုင်ပြည်အရေးပေါ်ကယ်ဆယ်ရေးအဖွဲ့ကတင်ပြထားတဲ့လိုအပ်ချက်တွေနဲ့အညီပံ့ပိုးပေးသွားမှာဖြစ်တယ်လို့ဆိုပါတယ်။အခုအခါမိုးရာသီနှီးလာပြီးဖြစ်တာကြောင့်စစ်တွေပောက်တော့တဲ့မြေပုံမြို့နယ်တွေအတွက်မှရှိနေကြတဲ့ဒုက္ခသည်တွေအရေးပေါ်အကူအညီတွေလိုအပ်နေကြတာလည်းဖြစ်ပါတယ်။ကြံတချို့ကတော့လိုအပ်နေတဲ့တခြားလူသားချင်းစာနာတဲ့အကူအညီပေးရေးအတွက်အသုံးပြုသွားမှာဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။2006ခုနှစ်မှာစတင်တည်ထောင်ခဲ့တဲ့ CERF ဌာနအနေနဲ့ငွေကြေးအကူအညီတွေလိုအပ်နေတဲ့မြန်မာနိုင်ငံကအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေအတွက်အမေရိကန်ဒေါ်လာ86,000ကူညီပံ့ပိုးပေးခဲ့ပြီးအဲ့ဒီထက်က38,000ဟာရခိုင်ပြည်အရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေအတွက်ပံ့ပိုးပေးခဲ့တာဖြစ်တယ်လို့ဆိုပါတယ်။